မြန်မာနိုင်ငံအတွင်းစီးပွားရေးပဋိပက္ခတွေဖြစ်ပေါ်နေတဲ့ပြည်နယ်တိုင်းဒေသကြီးအတော်များများကမြို့နယ်ပေါင်း38မြို့နယ်မှာစစ်ကောင်စီကစစ်အုပ်ချုပ်ရေးမာရှယ်လောဥပဒေကိုဒီကနေ့ဖေဖော်ဝါရီလ2ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်နှိပါဖြစ်ပေါ်နေတဲ့စကိုင်းတိုင်းအတွင်းက10မြို့နယ်ချင်းပြည်နယ်အတွင်းက9မြို့နယ်မကွေးတိုင်းအတွင်းမှာ9မြို့နယ်ကရင်ပြည်နယ်မှာ9မြို့နယ်တနင်္သာရီတိုင်းအတွင်းမှာ1မြို့နယ်ကယားပြည်နယ်မှာ5မြို့နယ်နဲ့ပဲခူးတိုင်းမှာ9မြို့နယ်တို့အသီးသီးဖြစ်ကြပါတယ်အခုစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ဒေသတွေမှာရှိတဲ့သက်ဆိုင်ရာတိုက်မှုတွေအနေနဲ့အခြေအနေတပြေးညီပြောင်းလဲဖြစ်ပေါ်နေတဲ့အခြေအနေအရရပေါ်မူတည်ပြီးမိမိကိုယ်တိုင်ဒါမှမဟုတ်စစ်နယ်မြေမှုများကိုတာဝန်လွှဲပေးပြီးစစ်အုပ်ချုပ်ရေးကိုကျင့်သုံးနိုင်သည်လို့ဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်အချက်အလက်တွေထွက်ပေါ်လာရင်လည်းအခြေအနေတပြေးညီ BOA ကနေဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ